၄ရက်ကြာနေပြည်တော်မှာကျင်းပခဲ့တဲ့ပြည်ခံဖြိုးပါတီရဲ့ဘူကော်မတီအစည်းအဝေးအတွင်း2008ဖွဲ့စည်းပုံမှာပြင်ဆင်ရမယ့်အရေးပါတဲ့အချက်၃ချက်ဖြစ်တဲ့သမရဖြစ်ခွင့်အရေးချင်းကိစ္စတိုင်းရင်းသားတွေရဲ့အခွင့်အရေးနဲ့တပ်မတော်ရဲ့အခမ်းအနားတွေကိုပြင်ဆင်ဖြည့်ဆွတ်ဖို့အခြေတင်ဆွေးနွေးခဲ့တယ်လို့အစည်းအဝေးတက်ရောက်ခဲ့တဲ့ဘူကော်မတီဝင်တွေကပြောပါတယ်ဒီကြောင်းအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VO သတင်းတော်ကိုအောင်ရမောင်မောင်ကတင်ပြပေးပါမယ်ခင်ဗျာ
2015ရွေးကောက်ပွဲမတိုင်ခင်ပြင်ဆင်ဖို့လိုအပ်တယ်လို့ပြောဆိုမှုတွေရှိနေတဲ့စစ်ဆွေးရလက်ထက်ကရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့အသက်ပြီးတော့ပြည်ခံမျိုးပါတီဘိုးကော်မတီစည်းဝေးမှာဆွေးနွေးခဲ့ရမှာအချက်22ချက်ကိုပဲဖြတ်ဖို့နဲ့52ချက်ကိုပြင်ဆင်ဖြည့်ဆွတ်ဖို့သဘောတူဆုံးဖြတ်ခဲ့တယ်လို့ပြည်ခံမျိုးပါတီရဲ့ဘိုးကော်မတီဝင်လည်းဖြစ်ပြီးသူတော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဦးလာဆွေကပြောပါတယ်2008အခြေခံဥပဒေရဲ့အခန်း3ပုံမှ59စာလုံးရဲ့နိုင်ငံတော်သမ္မတဖြစ်ခွင့်အရေးချင်းကိုလည်းအကန့်အသတ်နဲ့ပြင်ဆင်မယ်ဆိုပြီးတော့ပြည်ခံမျိုးဘိုးကော်မတီမှာဆုံးဖြတ်ခဲ့တယ်လို့လည်းဦးလာဆွေကပြောပါတယ်
59စာလုံးကကျွန်တော်တို့ကဒီလိုပါသမက်တွေချွေးမာတွေကိုကျွန်တော်ဖြေလျှော့ပြီးထားတာပေါ့နော်ဥပမာကြားပုံမလင်းလင်းပြောရရင်ဒေါအောင်ဆန်းစုကြည်ကိုမူတည်ပြီးကြည့်လိုက်ပေါ့နော်အဲ့တော့ဒေါအောင်ဆန်းစုကြည်ကိုသူ့ယောက်ျားကမိုက်ကယ်အဲဒီသူကတည်သွားပြီတည်သွားတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်ကမြန်မာနိုင်ငံအတွက်အနေနဲ့ဖြစ်အောင်လုပ်နိုင်တဲ့ပုံကိုမဟုတ်ဘူးလို့ကျွန်တော်ယူဆတယ်အဲ့တော့သူ့မှာသားနှစ်ယောက်ရှိသားနှစ်ယောက်ကမြန်မာနိုင်ငံသားခံယူလိုက်ပေါ့ဒါဆိုရင်သူကပြီးပါပြီသူတို့ရဲ့ချွေးမာတွေရှိတယ်ချွေးမာတွေကိုချွေးမာတွေကိုဘာမှမဆိုင်ဘူးဆိုပြီးတော့ဒါကိုဖြေလျှော့ပေးလိုက်တယ်ခြေကံဦးတွေထဲမှာသူတော့ချွေးမာ၂ယောက်ကဒါအကျုံးဝင်ဟိုဘာမှအကျုံးမဝင်ဘောဗျာသူချွေးဦးမြင့်ဆွေကြီးကိုသူသမရပေးမယ်ဆိုတော့သူချွေးမာဩစတြေးလျသူဖြစ်လို့ဆိုပြီးတော့မပေးဘူးလေဗျာတကယ်လို့ Kim Harris နဲ့ Alexandra Harris ရဲ့သူတို့မိမ၂ယောက်ကချွေးမာတွေကဒါနိုင်ငံသားသူဖြစ်နေတယ်ဆိုရင်တော်တို့ကျွန်တော်ဥရီကခွင့်ပြုမယ်
တိုင်းသားတွေဘက်ကမကြာခဏပြောဆိုနေကြတဲ့အာဏာခွဲဝေခြင်းသုံးရေးနဲ့တရားစတာခွဲဝေခြင်းသုံးရေးတွေကိုလည်းပေးနိုင်သမျှပေးဖို့ပြည်ခံမျိုးပါတီကဆွေးနွေးပြင်ဆင်ဆုံးဖြတ်ခဲ့တယ်လို့ဦးလာဆွေကပြောပါတယ
်ဇာနှစ်ပေါ့ဇာနှစ်ဆိုတာပြည်နယ်တိုင်းတွေမှာရှိတဲ့ရွှေတို့ဘာလို့တတုတုဖောက်ခွင့်အသေးစားအဲ့ဒါတွေကိုအကုန်လုံးကိုပေးမယ်အနေတိုင်းကြီးအဓိကတော့ဗျာအချို့ဝင်ကြီးချုပ်တွေကအချို့ဝင်ကြီးချုပ်က next down ဖြစ်တယ်ဒါကမပြင်နိုင်ဘူးပေါ့ပါညာပေါ့ဥပမာနှစ်6နှစ်ဆိုရင်ဒါဝင်ကြီးချုပ်ကိုသမရ nominate လုပ်တာ哦ကျွန်တော်တို့ကပြောတယ်သမဏ nominate လုပ်တာမကောင်းပါဘူးလွတ်တော်ကိုယ်စားလှယ်တွေကပဲသူတို့ချင်းကြီးရတယ်ဘသူဝင်ကြီးကိုလုပ်တင်တယ်ဆိုအဲ့လိုရေးပြီးတော့မှသမဏရဲ့အတီးဖြစ်ချက်ယူတာကောင်းပါတယ်ဆိုအဲ့ဒါအတီးဖြစ်သွားတာပေါ့နော်အတီးဖြစ်သွားတဲ့ခါကျတော့တချို့ဝင်ကြီးရုပ်တွေကအဲ့ဒါကိုမကြိုက်ဘူးဒါပေမဲ့တကယ်တမ်းကျတိုင်းရင်းသားတွေလိုချင်တာအဲ့ဒါပဲလေသူတို့ဝင်ကြီးချုပ်သူတို့ယူချင်တာပေါ့ဗျာ
အခုလိုအခြေခံဥပဒေပြင်ဖို့ပြည်ခံမျိုးပါတီကဆောင်ရွက်တာဟာ2015မှာလူကြိုက်များအောင်လုပ်တာဖြစ်တယ်လို့အများကပြောဆိုနေတဲ့ပုံမှာဘလို့သဘောထားရှိတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ဥလဆွေကိုမေးကြည့်တဲ့အခါမှာသူကအခုလိုဖြေပါတယ
်ခြေခံဥပဒေကိုပြင်ပေးမှသာလေပြည်ခံမျိုးပါတီဟာပုံပြီးလူကြိုက်များမှာပေါ့ဗျာမဟုတ်လားပြင်နိုင်လေကောင်းလေပေါ့ဟုတ်တယ်မလားအဲဒီလိုမျိုးဆွေးနွေးကြတယ်ဒါကြောင့်မလို့ပြည်သူလူထုကဘာလို့ကျင်တာလဲဘယ်အချက်တွေမကြိုက်တာလဲဆိုတာကိုကိုယ်စားလှယ်ဆွေးနွေးကြတယ်ဆွေးနွေးတော့မှဒီအချက်တွေတော့လူလူကထောက်ပြတဲ့ချက်တွေဖြစ်တယ်ဆိုကျွန်တော်အသေးအတန်ဆွေးနွေးကြရပြားပြေးထန်ပြောကြရတကယ်ကိုတပိတ်ပဲအထက်မှကိုညင်းကြခုံကြပြောကြဟောကြနဲ့တော်တော်လေးကိုဒီမိုကရေစီကြပါတယ
်2008ဖွဲ့စည်းပုံအခြေခံဥပဒေမှာပါရှိတဲ့တက်မတော်ရဲ့ခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ကိုလည်းပြည်ခံမျိုးပါတီကပြင်ဆင်ဖို့စူးစမ်းခဲ့ပေမဲ့လည်းမူလကရှိနေတဲ့လွတ်တော်တွေကတက်မတော်သား25ရာခိုင်နှုန်းကိုဖယ်ထုတ်ဖို့မရှိပဲအုပ်ချုပ်ရေးနယ်ပယ်ထဲမှာကာကွယ်ရေးပြည်ထရေးနဲ့နယ်စပ်ရေးရာဝန်ကြီးဌာနတွေကလွှဲလို့တက်မတော်ကလူတွေကရွေးကောက်ပွဲမှုမဲ့ဝင်ကြီးမဖြစ်လာဘူးပြီးတော့တက်မတော်သားကိုယ်စားလှယ်တွေကိုလည်းလွတ်တော်တက်တန်း၅နှစ်လုံးလုံးမကြာခဏလဲဖယ်တာတွေမလုပ်ဖို့ကိုလည်းပြင်ဆင်ချက်တွေထဲမှာဖြည့်ဆွတ်ခဲ့တယ်လို့ဦးလာဆွေကပြောပါတယ
်တက်မတော်ကန်ကန်နာမှာဒီတော်တို့ 25% ကို untouch ပါလုံးဝမထီဘူးဒီတိုင်းထားမယ်တက်မတော်သားလွတ်တော်ကိုယ်စားလှယ်ဟာဝင်ကြီးဖြစ်တဲ့အခါမှာသူကတက်ကတာဝန်တွေကိုမထမ်းဆောင်အောင်လို့ကျွန်တော်တို့ကန့်တက်လိုက်တယ်ဥမာပြောဘိုလ်ချုပ်ကြီးဝေလွင်ဆိုရင်စစ်တောက်ချုပ်လည်းလုပ်တယ်ကာဝေးဝင်ကြီးလည်းလုပ်တယ်ဗျာဒါမျိုးဆိုရင်ကျွန်တော်တို့ကာဝေးဝင်ကြီးပဲလိုရမယ်ငါစစ်တောက်ချုပ်မလိုရဘူးဆိုတဲ့သဘောကန့်တက်လိုက်တယ
်လက်ရှိချိန်မှာတော့2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပြည်ထောင်စုတော်ကလွှတ်တော်ကိုယ်စားလှယ်109ဦးနဲ့ဖွဲ့စည်းပုံလေးလာစုံစမ်းရေးကော်မတီကို2013ခုနှစ်ထဲမှာဖွဲ့စည်းခဲ့တာပါအဲ့ဒီကော်မတီကနေနိုင်ငံရေးပါတီတွေနဲ့ပြည်သူတွေစီက2008ဖွဲ့စည်းပုံကိုပြင်ဆင်ခြင်းတဲ့အချက်တွေကိုဇန်နဝါရီလ31ရက်နေ့မှာနောက်ဆုံးနှတင်ပြဖို့ကိုလည်းပြောဆိုထားတာဖြစ်ပါတယ်ခင်ဗျာ